ပါကစ္စတန်နိုင်ငံမှာ၄နှစ်နီးပါးအုပ်စိုးခဲ့တဲ့အင်မရန်ခန်ခေါင်းဆောင်ရဲ့ညွန်ပေါင်းအစိုးရဟာအယုံကြည်မရှိအဆိုဆုံးမင်းသွားပြီးတဲ့နောက်တရက်အကြာမှာပဲအတိုက်ခံခေါင်းဆောင်ရှေဘတ်ရှရစ်ကိုဝန်ကြီးအဖြစ်မဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။မအူရဲ့342ဦးပါဝင်တဲ့အမျိုးသားဆက်တော်ခေါ်ပါတီမန်အောက်ထွက်တော်မှာတင်းငင်းနေကတင်းတင်းခဲ့တဲ့အင်မရန်ခန်အပေါ်အယုံကြည်မရှိအဆိုဟာလွတ်တဲ့မဲရီအတွက်ထက်နမဲအစား184မဲနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်။အခုခါမှာတော့အသက်80အရွယ်အတိုက်ခံနောက်ဆုံးရှရစ်ဖာပါကစ္စတန်ရဲ့ဝန်ကြီးချုပ်ဖြစ်အဖြစ်အရွေးခံရတော့မယ်လို့လူအများကြားယူဆထားကြပါတယ်။အင်မရန်ခန်ဟာပါကစ္စတန်နိုင်ငံမှာအယုံကြည်မရှိအဆိုနဲ့ထုတ်ပယ်ခြင်းခံရတဲ့ပထမဦးဆုံးဝန်ကြီးချုပ်ဖြစ်ပါတယ်။1948ခုနှစ်ပါကစ္စတန်နိုင်ငံစတင်ထူထောင်ခြင်းကစပြီးဒီမိုကရေစီနည်းရရွက်ောက်ခံရတဲ့ဘယ်ဝန်ကြီးချုပ်ကမှသက်တမ်း၅နှစ်အပြည့်အဝထမ်းဆောင်ခဲ့ရတာမျိုးမရှိသေးပါဘူး။ဒီနေ့ကနေနဲ့နောက်ပိုင်းမှာတော့မစ္စတာခန်ရဲ့ပါတီကိုထောက်ခံသူထောင်ပေါင်းများစွာတို့ဟာမြို့တော်အစ္စလာမဘတ်အပါအဝင်မြို့ကြီးအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အင်မရန်ခန်ကိုဝေဖန်သူတွေကတော့သူဟာပါကစ္စတန်စစ်တပ်ရဲ့အကူအညီနဲ့အာဏာရရှိလာခဲ့တာဖြစ်ပြီးလုံခြုံရေးရာထူးခံထားမှုနဲ့နိုင်ငံသားရဲ့မူဝါဒတွေမှာသဘောထားကွဲလွဲတဲ့အတွက်စစ်တပ်ရဲ့ထောက်ခံမှုဆုံးရှုံးခဲ့ရပြီးအတိုက်အခံတွေကချုပ်ချဖို့အခြေအနေဖြစ်လာတယ်လို့ဆိုကြပါရစေ။